ကမ်းဘလူမြို့နယ်ပဇီကြီးကျေးရွာကိုစစ်ကောင်စီတပ်တွေကကြာသပတေးနေ့ကလေကြောင်းနဲ့ထပ်မံပစ်ခတ်ခဲ့ပြီးတော့ရွာထဲကိုဝင်ရောက်ပြီးတော့မီးရှို့ခဲ့တဲ့အတွက်တရွာလုံးနီးပါးမီးလောင်သွားတယ်လို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။အင်အား100ကျော်လောက်ရှိတဲ့စစ်ကြောင်း2ကြောင်းဟာပဇီကြီးရွာတဝိုက်မှာစီးရေးလှုပ်ရှားနေတာကြောင့်ရွာပြင်မှာပုန်းရှောင်နေရတဲ့စစ်ဘေးရှောင်ပြည်သူတွေဟာမကြခဏနေရာဒေသကိုပြောင်းရွှေ့နေရတယ်လို့ပြောပါတယ်။ပဇီကြီးရဲ့အနီးတဝိုက်မှာလည်းစစ်ဘေးရှောင်9000ကျော်လောက်ဟာတောက်တုံးရည်နဲ့အရေးပေါ်အကူအညီတွေလိုအပ်နေပါတယ်။သတင်းပေးပို့ချက်ကိုအခြေခံပြီးတော့မဆုမြတ်မွန်ကပြောပြပေးပါမယ်ရှင်။
ကမ်းဘလူမြို့နယ်တွေကအင်ဂျင်နီယာကျော်ရှိတဲ့ပဇီကြီးကျေးရွာကိုမနေ့ဧပြီလ20ရက်နေ့တုန်းကစစ်ကောင်စီကလေကြောင်းကနေထပ်မံပစ်ခတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာအင်အား100လောက်ရှိတဲ့စစ်ကြောင်းကဝင်ရောက်မီးရှို့ခဲ့ပါတယ်။ပထမအကြိမ်လေကြောင်းတိုက်ခိုက်ခံခဲ့ရတဲ့ကရွာသားတွေဘေးလွတ်ရာပုန်းရှောင်နေကြလို့ထိခိုက်သေးဆုံးသူတော့မရှိခဲ့ပါဘူး။ဒါပေမဲ့မီးရှို့ခံရလို့ရွာလုံးကျွတ်နီးပါးမီးတဲ့ပါသွားတယ်လို့မလဲတိုက်နယ်ကာကွယ်ရေးတာဝန်ခံကိုပလာကြီးကအခုလိုပြောပြပါတယ်။
အာရွာထဲကိုညပိုင်းကညနေပိုင်းကဝင်တယ်ဗျဝင်ပြီးတော့သူတို့မီးဝင်ရှို့တယ်ထင်တယ်ဗျမီးတွေကတော့တရွာလုံးလောင်သွားပြီညကအထီကိုလောင်နေတော့ဗျတညလုံးလောင်တာပဲမနေ့ကမနေ့တည်းကလောင်နေမီးရတယ်ခြေကြိုက်တော့မရှိဘူးမှမရှိဘူးဆိုတော့ဒါပေမဲ့မီးကတော့လောင်သွားပြီညအထီလောင်နေတော့ဆိုတော့ကျွန်တော်လည်းအခုချိန်ကြီးတော့သွားကြည့်လို့မရသေးဘူးကြောက်ကြောက်နေတာကြောင့်ရွာတော့ပြာကျလောက်ပါပြီ
ပဇီကြီးရွာနီးတပွိုက်မှာရှိတဲ့စစ်ကြောင်းတွေဟာရွာထဲဝင်ပြီးတော့မကြခင်မှာပဲရွာရဲ့မြောက်ဖက်နဲ့အရှေ့ဘက်ကိုပြန်ထွက်သွားကြတယ်လို့လည်းပြောပါရယ်အဲ့ဒီစစ်ကြောင်းတွေဟာစစ်ဘေးရှောင်တွေနေလေးရှိတဲ့ရွာရဲ့အပြင်ဘက်ကတောထဲမှာရှိတဲ့တဲတွေဘက်ကိုလှည့်ပတ်သွားလာနေတာကြောင့်စစ်ဘေးရှောင်တွေကိုမကြခဏနေရာပြောင်းပေးနေရတယ်လို့လည်းကိုပလာကြီးကချက်ပြောပြပါရယ
်နှစ်ချောင်းကွဲတာကဒီညကသူတို့ဝင်ပြီးတော့မှမြောက်ဖက်ကိုထွက်တာတဲ့ကြောင်းများအရှိတ်ကိုထွက်တာတဲ့ကြောင်းပဇီကြီးရွာရဲ့မြောက်ဖက်ပေါ့နော်မြောက်ဖက်ကတော့တိုင်းမှာတဲ့ကြောင်းကအိတ်တာပေါ့နော်တဲ့ကြောင်းကရွာတွေကနေမှာအရှိတ်ကိုထွက်တာညအဲအဲပဇီကြီးရွာရဲ့မြောက်ဖက်ကဒေါ်ဆက်ထဲမှာအိတ်တယ်ဗျအိတ်ပြီးမှအခုတနေကုန်ကြီးပတ်သွားနေပြီးတော့အဲဟွာပဇီကြီးရဲ့အရှိတ်ကလက်ကြီးတော့ဆိုတဲ့တော့လိုက်ကြီးထဲမှာရောက်နေတယ်သူတို့ပြချောင်းတွေကတော့ကျွန်တော်တို့3နေရာလောက်ကိုရွှေ့ထားရတယ်ကြာအရင်နေရာကြီးကနေမှနောက်တနေရာနောက်တနေရာနေမှချက်ပြီးမလုံးကြုံလို့ပေါ့နော်လေးလေးရောင်းလာလို့နောက်ထပ်တနေရာထပ်ပြီးရွှေ့ရတာ3နေရာလောက်ရွှေ့ထားရတယ်မှာအခုတော့ဆက်ရှိရတယ
်ပဇီကြီးကျေးရွာအပါဝင်စစ်ဘေးရှောင်နေကြရတဲ့ရွာ9ရွာလောက်ကဒေသခံတွေဟာပထမအကြိမ်လေကြောင်းတိုက်ခိုက်မှုကြောင့်ကြောက်ရွံ့နေကြချိန်မှာစစ်တပ်ကလေကြောင်းကနေနေစဉ်ပြန်ဝဲနေတာစစ်ကြောင်းတွေအင်အားအများအပြားနဲ့ဝင်လာတာအပြင်အခုဒုတိယအကြိမ်ပဇီကြီးကိုလေကြောင်းကနေပါပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်လုံခြုံရေးအတွက်ပိုးပြီးတော့စိုးရိမ်နေကြပါတယ်ပထမဆုံးစစ်ဘေးလွတ်ရာပုန်းခိုခဲ့ကြတော့ကမြေချောင်းအနီးရေရနိုင်တဲ့နေရာတွေမှာနေခဲ့ကြရပေမဲ့စစ်ရေးလှုပ်ရှားမှုတွေနဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်နေရာထပ်ပြောင်းနေကြရတဲ့အတွက်တောက်တုံးရေနဲ့အခက်အခဲကြုံနေကြရပါတယ
်ခက်ခဲတယ်ဗျအဓိကတော့ရေထဲမှာနေရာကြီးလည်းပြတ်တယ်ဆိုတော့ကြီးရလာတာနဲ့ဆိုရေခက်ခဲရတော့တော်တော်ပြစ်နေတယ်စားစရာတောက်စရာဆိုတော့ကျွန်တော်ပြီးနေလို့ရတယ်ရေဆိုတာကတော့မရဘူးပြရေခက်ခဲရတော့တော်တော်ပြစ်နေတာဒီချောင်းကတော့တော်တော်ပြီးတော့နေရတော့ပြတချို့တော့ရေဒီလှဲနဲ့သွားတိုက်ရတာတွေရှိတယ်တချို့ချောင်းသားပြတ်ပြီးမှလက်ရက်တွဲလေးတူးလို့ရတဲ့နေရာတွေအဲလိုတူးပြမှတုံနေရတဲ့နေထားတွေရှိတယ်ဗျ
အခုလိုမျိုးຫນွေကလာမှာသခိုင်းတိုင်းနဲ့မကွေးတိုင်းတွေကဒေသတွေဟာအပူဒဏ်ကိုပြင်းပြင်းထန်ထန်ခံစားနေကြရတာမို့အမိုးအကာမဲ့နေကြရတဲ့စစ်ဘေးရှောင်တွေ၊ကျန်းမာရေးပြဿနာတွေဖြစ်လာမှာကိုလည်းကူညီပေးသူတွေကဆွေးနွေးနေကြပါတယ်။စုစုပေါင်းစစ်ဘေးဒုက္ခသည်9000ကျော်အတွက်အမိုးအကာတဲဆောက်ပေးဖို့အတွက်အမိုးအကာတွေအရေးပေါ်လိုအပ်နေတယ်လို့ကူညီပေးနေသူတွေကပြောပါတယ
်။အပူဒဏ်လည်းမခံနိုင်ကြဘူးပေါ့နော်။ကျန်းမာရေးနေထိုင်ရတဲ့တိတ်ပြီးအဆင်မပြေဘူး။နေခင်းကိုရမ်းပူရဲ၊ညာခင်းကျောင်းမြေကြီးပေါ်အေးရတဲ့နေထိုင်တော့အော်ကျမရင်းနေထားတဲ့နောက်ပိုင်းအခုအချိန်ကျတော့မထိခိုက်ဘူးသာ။နောက်ရကြရင်တော့ကျွန်တော်တော်တော်လေးထိခိုက်နိုင်တဲ့နေထားရှိတော့ရဲ့။ပြီးရင်တတိယဝေးရလည်းများတယ်။ကလေးငယ်နဲ့တတိယဝေးရများတာဆိုတော့အဆင်မပြေတော့တော့ရဲ့ရက်လေးနည်းနည်းကြာသွားတယ်။အခုညာတိုင်းကတော့ဒီမိုးချိန်တာတွေမိုးရွာတာတွေရှိတယ်။အဓိကတော့မိုးကလည်းမရသေးဘူးပြကျွန်တော်တို့အလုံးလောက်ပြေးနိုင်တဲ့နေထားလည်းမရှိဘူးဆိုတော့အဆင်မပြေရတော့အများကြီးပဲပြရဲ့။
ဧပြီလ7ရက်နေ့ကလေကြောင်းကနေတိုက်ခိုက်ခံရမှုအတွင်းမှာပြည်သူ190ကျော်သေဆုံးခဲ့ပါတယ်။အဲ့ဒီထဲကပဇီကြီးကျေးရွာအပါအဝင်အနီးအနားကျေးရွာ900လောက်ကဒေသခံ9000ကျော်လောက်ဟာအဝတ်အထည်စားတောက်ရေးအတွက်လိုအပ်တဲ့ရိတ်ခါစတာတွေတခုမှမယူနိုင်မင်းနဲ့ကိုလူယုံထွက်ပြေးခဲ့ကြရတာကြောင့်နေရေးစားရေးတောက်ရေးတွေမှာအတော့ကိုဒုက္ခရောက်နေကြတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့ဝင်တွေကပြောကြပါတယ်။ ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာအဲ့ဒီဒေသခြေရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလှုပ်ဆောင်နေတယ်လို့ဆိုပြီးတော့မြန်မာစစ်တပ်ကဆွတ်ဆွဲပြီးတိုက်ခိုက်မှုတွေကိုလုပ်နေတာဖြစ်ပါတယ်ရှင်။